ရုရှားကျူးကျော်စစ်ကြောင့်ယူကရိန်းမှာ2022ခုနှစ်အတွင်းမြေမြုံပိုင်းနယ်ဖောက်ခွဲရေးပစ္စည်းအလုံး930ကျော်ကိုအမေရိကန်အစိုးရအကူအညီနဲ့ရှင်းလင်းခဲ့ပေမဲ့အခုအချိန်ထိမဖျက်ဆီးရသေးတဲ့မြေမြုံပိုင်းတွေပောက်ကွဲစေတတ်တဲ့ဘုံးလက်နဲ့ပစ္စည်းတွေအများအများကျန်ရှိနေတယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်အင်ကာနီကထုတ်တင်နှစ်ပတ်လည်အစည်းအဝေးခန်းစာမှာအမေရိကန်အနေနဲ့2022ခုနှစ်အတွင်းနိုင်ငံပေါင်း60ကျော်မှာဖောက်ခွဲရေးဆိုင်ရာနဲ့တခြားသမရိုးကြလက်နက်တွေဖျက်ဆီးရေးအကူအညီတွေပေးခဲ့ပြီးဒီထဲမှာ2022ခုနှစ်ဘဏ္ဍာနှစ်အတွင်းယူကရိန်းကဒေါ်လာ90တသန်းကျော်နဲ့အကူအညီအများဆုံးရရှိခဲ့တယ်လို့ဖော်ပြပါတယ်2022ခုနှစ်ဘဏ္ဍာနှစ်မှာအမေရိကန်ကဖောက်ခွဲရေးပစ္စည်းတွေနဲ့တခြားသမရိုးကျစစ်လက်နက်တွေဖျက်ဆီးဖို့ဒေါ်လာ386တန်းအသုံးပြုခဲ့ပါတယ်။ဒီအကူအညီတွေကိုယူကရိန်းပြည်ရဲ့လာအိုအီရတ်ကိုလံဘီယာနဲ့ဘီယန်နန်တို့မှအများဆုံးသုံးစွဲခဲ့ပါတယ်။မြန်မာနိုင်ငံအတွက်တော်မိုင်းရှင်းလင်းရေးဆိုင်ရာအကူအညီတွေကို2020အထိပေးခဲ့ပြီးစစ်တပ်ကအနာသိမ့်ထားတဲ့2021နဲ့2022ခုနှစ်တွေမှာတော့အမေရိကန်အကူအညီတွေကိုရပ်ဆိုင်းထားတာတွေကိုလည်းအဲ့ဒီအစည်းအဝေးခန်းစာမှာဖော်ပြထားပါတယ်ရှင်။